American ပြည်တော်စုမှာလူစုလိုက်တနက်နဲ့တက်တခံမှုပိုးပြီးတော့ဆွဆွဝါဝါကြုံလာနေရတဲ့အတွက်တနက်ရောင်းချမှုကန့်သက်တားမြစ်တာကိုဆန့်ကျင်သူတွေတောင်ဒီလိုအဖြစ်ဆိုးတွေဖြစ်မလာအောင်တားဆီးဖို့အတွက်လက်တွေကျကျတွေးလာကြပြီလို့သမ္မတဂျိုးဘိုင်ဒန်ကတနင်္လာနေ့မှာပြောပါတယ်။ Texas မှာပြီးခဲ့တဲ့သတင်းပတ်ထဲကျောင်းသား19ယောက်နဲ့ဆရာမ2ယောက်တနက်နဲ့တက်တခံရပြီးတိတ်ဆုံးခဲ့ရတဲ့ Uvalde ကမူရာဒန်ကျောင်းကလေးကိုတနင်္လာနေ့မှာတွားရောက်ခဲ့တဲ့သမ္မတဘိုင်ဒန်ကဒီသမက်ကန်ဆောင်မှုထိန်းချုပ်ရေးဆိုင်ရာဥပဒေချမှတ်ရေးကွန်ဂရက်စ်ဆွတ်တော်ကိုထပ်ပြီးတော့ဖိအားပေးနေတာဖြစ်ပါတယ်။တနက်ဝယ်ယူသူတွေအတွက်နောက်ခံရာဇဝင်စစ်ဆေးမှုတွေကြဲကြဲပြန့်ပြန့်လုပ်ပြီးမှရောင်းချဖို့လည်းဖြစ်ပါတယ်။တနက်ဝယ်ယူကန်ဆောင်မှုတင်းတင်းကြပ်ကြပ်လှုပ်ဆောင်မှုဖိအားပေးနေတဲ့ဒီမိုကရက်တစ်ပါတီကအရေးပါတဲ့အထက်လွှတ်တော်မတ်တွေကတော့အရင်တုန်းကဒီကိစ္စကိုပုံမှန်ညှင်းပယ်လို့ရှိတဲ့ Republican Party ကအမတ်တွေတော့ဒီကိစ္စလွှတ်တော်မှာအတည်ပြုနိုင်အောင်ဘယ်လိုလှုပ်ဆောင်မှုအစ်တမျိုးချမှတ်ဖို့လိုမယ်ဆိုတာကိုဒီလိုချာချာဆွေးနွေးလာနေပြီဖြစ်တဲ့အတွက်အပြောင်းအလဲဖြစ်လာနိုင်တယ်လို့ပြောကြပါတယ်။အရင်တုန်းကဘယ်လိုပဲဆိုးရတဲ့အဆုလိုက်ပြုံလိုက်ပြစ်ခတ်တက်ဖက်မှုဖြစ်ပွားနေပါစေ။ဝမ်းနဲ့ခြေခွဲကြောင့်ပြောပြီးနောက်ထပ်ဒါမျိုးမကြုံအောင်ဘာမှဆက်လုပ်လို့မရှိပေမဲ့အခုတော့အားလုံးချင်းချင်းစဉ်းစားလာနေပြီလို့လည်းပြောပါတယ်။